ဂါဇာတောင်ပိုင်းအီဂျစ်နယ်စပ်နားကရာဖာမြို့မှာအစ္စရေးထိုးစစ်ဆင်မဲ့အနေအထားဖြစ်လာနေချိန်မှာပဲအစ္စရေးနဲ့ဟာမတ်စ်ကြားနှိမ့်နှိုင်းမှုတွေနောက်တစ်ချီစတင်နေအောင်ကြိုးစားဖို့အတွက်အီဂျစ်အစ်စ်မြန်နှိမ့်နှိုင်းရေးအဖွဲ့ဟာအစ္စရေးကိုတောက်ချနေမှာတော့ပါတယ်။အီဂျစ်နှိမ့်နှိုင်းရေးအဖွဲ့ကိုအစ်စ်မြန်ထောက်လှမ်းရေးအရာရှိအဘတ်စ်ကမယ်ကဦးဆောင်မှာဖြစ်ပြီးဂါဇာမှာရရှိဖြစ်ခန့်ရစဲရေးအတွက်ပုံစံသစ်ချပြဆွေးနွေးမယ်လို့ထိရှာလွယ်တဲ့အခြေအနေကြောင့်အမည်မဖော်လို့တဲ့အီဂျစ်အရာရှိပြောကြားချက်ကို AP နဲ့ Reuters သတင်းတွေမှာဖော်ပြပါတယ်။အစ္စရေးဘက်ကတော့ပါလက်စတိုင်းအချင်းသားတွေနဲ့ဟာမတ်စ်ဖန်ထားတဲ့ဒဇာကန်33ယောက်လဲလှယ်ရမှာကန့်သက်အပြစ်ရဖို့အတွက်ဆန္ဒရှိပြီးဒါဟာဂါဇာစစ်ပွဲအဆုံးသတ်ရေးဆက်ပြီးနှိမ့်နှိုင်းမှုအထောက်အကူဖြစ်စေမယ်လို့ပြောပါတယ်။ဟာမတ်စ်နဲ့တခြားပါလက်စတိုင်းစစ်သွေးကြောအဖွဲ့တွေကူတီဖန်ထားတဲ့ဒဇာကန်စုစုပေါင်းက133ယောက်ရှိပြီးဒီထဲကအမျိုးသမီး33ယောက်တကြီးရွယ်ဦးတွေနဲ့နာမကျန်းသူတွေဂါဇာမှာအသက်ရှင်ရှိနေတယ်လို့အစ္စရေးသတင်းတွေကပြောပါတယ်။နှိမ့်နှိုင်းမှုတွေဟာနှစ်ဖက်အပေးယူလုပ်လာအောင်ကြိုးစားနေပေမဲ့အစ္စရေးဘက်ကနောက်ထပ်ကမ်းလှမ်းမှုမရှိဘူးလို့ပြောပါတယ်။တကယ်လို့သဘောတူညီချက်ရရင်တော့ယာယီပြည့်ရမှုကသတင်း6ပတ်တည်းပိုးပြီးမခံနိုင်ဘူးလို့လည်းပြောပါတယ်။